အိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာတရားမဝင်လာရောက်လုပ်လုပ်တိုင်နေတဲ့နိုင်ငံသားသားရှစ်ပြောင်းအလုပ်သမားတွေကိုအထူးစီမံချက်တွေနဲ့အဖမ်းအဆီးတွေကအခုရက်ပိုင်းတွေထဲအတော်လေးကျန်းလာနေပါတယ်။ထိုင်လုံတဲ့အထောက်အထားမရှိလို့အဖမ်းအဆီးခံရသူတွေကိုရောမိမိတို့နေရရင်ပြန်လိုကြတဲ့မြန်မာရှစ်ပြောင်းအလုပ်သမားတွေအတွက်တက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံအလုပ်သမားတာဝန်ရှိသူတွေကညှိနှိုင်းဆောင်ရွက်စီစဉ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်တွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်တိုင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယပြည်နိုင်ငံနေစီကိုတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးအလုပ်လုပ်ကင်နေခဲ့ကြတာမှာတော့ဇွန်လကုန်နဲ့ဇူလိုင်လဇန်နေမှာမလေးရှားနဲ့ထိုင်းနိုင်ငံစလုံးမှာတရားမဝင်ရွှေပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကအတော်လေးကိုကျန်းလာနေတာကြောင့်မြန်မာအလုပ်သမားတွေနေထိုင်လုပ်ကင်ရေးခက်ခဲလာကြပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းနိုင်ငံတွင်ရွှေပြောင်းအလုပ်သမားများဆိုင်ရာဥပဒေပြဋ္ဌာန်းထိုင်နိုင်မှုဇွန်လ20ရက်နေ့ကနေစလို့ထိုင်းဆိုရဘက်ကအထူးစီမံချက်တွေနဲ့ဆောင်ရွက်ခဲ့တာနဲ့ထိုင်းလုပ်ရှင်တဲ့အလုပ်သမားအခက်အခဲဖြစ်လာရလို့ဥပဒေတက်ရောက်ချင်းရပ်ပေါင်း120တိတိဆိုင်ရလိုက်ပြီးဖြစ်ပါတယ်။ဒီတော့အတွင်းမှာလက်ရှိအလုပ်သမားတွေအတွက်တရားဝင်ခိုင်လုံတဲ့အထောက်အထားရအောင်ဆောင်ရွက်ပေးနေတယ်လို့နေရရင်ကိုပြန်မိုးနေဆက်ခဲ့အတီတီကိုဖျက်ကျော်ထွက်ခွာနေကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အရေးကိုလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့အလုပ်သမားတန်ရာရှိတွေဘက်ကနေဆက်ခဲ့တဲ့အထီလိုက်လံကူညီဖြည့်ရှင်းပေးနေပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကတော့ဆိုရင်မတန်ရာရှိတယောက်သားပဲဦးအောင်ခင်နော်ဘယ်တော့မှသူဦးအောင်ကိုတန်ရှိတယ်နော်အဲ့တန်တဲ့မှာဆိုရင်ဦးမျိုးထပ်ပြီးရှိတယ်ကျွန်တော်ချိတ်ဆက်ပြီးကျွန်တော်လုပ်ပေးနေတယ်အကုန်လုံးကျွန်တော်တန်ရာရှိတယ်နဲ့ကျွန်တော်အကုန်လုံးပေါင်းပြီးတော့ကျွန်တော်ရှိနေနေတဲ့ပို့တက်တယ်ဘာတွေလုပ်နေဘာတွေလုပ်နေလို့တက်နေတယ်ဒီဘက်မှာနံပါတ်ဘက်ကဌာနဆိုင်အနေနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့ညောင်ဒီမှာဆိုရင်ဒုတိယညကြားမှုချုပ်ဥက္ကဋ္ဌမင်းကိုယ်တိုင်နဲ့အဲ့မှာကိုကဲပြီးဒီလုပ်နေတယ်နော်ကျွန်တော်အလုံးမှဒီမှုကြည့်ကြတယ်ဒီလိုညာဝန်ကြီးဌာနဒုတိယညကြားမှုချုပ်ကိုယ်တိုင်နဲ့ကိုကဲပြီးအဲ့မှာလုပ်နေတာတော့ပြီးအကောင်းဆုံးဆောင်ရွက်နေတော့ဒီမှာလည်းကျွန်တော်တန်တိုင်ကမှာကျွန်တော်ဆွေးနွေးကြတယ်အများကြီးပဲ။ညောက်တော့ကျွန်တော်တန်တိုင်လောက်မှာ9နိုင်လောက်ဒီကျွန်တော်ဆွေးနွေးကြတယ်အမှန်တကယ်နော်။တန်မကြီးတက်ရှိပါတယ်။တန်မကြီးကလည်းကျွန်တော်လည်းခုနကအစည်းအဝေးပြန်လာကျွန်တော်ဘာလို့ပြည့်ညံကြတဲ့နဲ့ကျွန်တော်လည်းဒီဘက်ကကျွန်တော်အကြီးအဟိုအနေနဲ့ကျွန်တော်ဝန်ကြီးဌာနနဲ့ကျွန်တော်ဆိတ်ဆက်ပြီးကျွန်တော်အကောင်းဆုံးလုပ်နေတယ်။နောက်ဆုံးလောက်ထောက်တာဟိုဘေးကကျွန်တော်အကောင်းဆုံးပေါ့နော်ကျွန်တော်ဆောင်ရွက်ပေးနေတာလေးရှိတယ်။နောက်တော့အထိုင်းထဲမှာလည်းကျွန်တော်စကမ်းတွေထပ်ဖွင့်ပြီးတော့ကျွန်တော်အကောင်းဆုံးလုပ်ဖို့ရှိပါတယ်။
ထိုင်းနိုင်ငံအတွင်းကတိတ်နဲ့ချီပြီးရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားရေးကိစ္စကိုလည်းထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအလုပ်သမားရေးတာဝန်ရှိတဲ့သူတွေအလုပ်သမားတန်ရာရှိတွေနဲ့တန်ရုံတာဝန်ခံတွေကြားအလေးအနက်ထားဆွေးနွေးနေကြတဲ့အကြောင်းကိုလည်းဦးမိုးအောင်ခိုင်ကပြောပြပါတယ်
ကျွန်တော်တို့တန်ရုံဘက်ကတော့ဘာလို့လုပ်နေလဲဆိုတော့အတက်နိုင်ငံနိုင်ငံစီးရီးတွေမှာကျွန်တော်တင်ပြထားတယ်ဖန်းနာစီရနဲ့ပတ်သက်လို့အထောက်အထားမရှိတဲ့ဟာတွေဆိုရင်ကျွန်တော်တို့ပြန်ဖို့အထောက်အထားရှိတဲ့လွဲနေတယ်ဆိုတော့ပြန်ပြေးဖို့ကျွန်တော်လုပ်ပေးထားတယ်နောက်ဆုံးကနေဆက်တွေမှာရှိတဲ့တာဝန်ကြအနေနဲ့တန်ရာရှိတွေကျွန်တော်ထားထားတယ်နော်တို့လေတက်နိုင်ဆုံးဒီကဝိုင်းကူညီပေးလို့ပံ့ပိုးပေးနေတယ်နော်နောက်နိုင်ငံမှာလည်းကျွန်တော်အစည်းအဝေးတွေလုပ်ပြီးတော့ကျွန်တော်လုပ်နေကြပါမကြောက်သေးဘူးကျွန်တော်နိုင်ငံစည်းဝေးလုပ်တယ်ရန်ကုန်မြို့မှာလေကန်တော်ကြီးဟိုတယ်မှာနော်တို့လည်းမကြာခင်မှာတည်ဝင်တို့ကျွန်တော်တို့ညှဉ်းပန်းချက်တွေထုတ်ပေးပါလိမ့်မယ်ဆီအိုင်ဆောက်တွေကျွန်တော်ထုတ်ပေးတယ်နိုင်ငံနောက်တစ်ခုကပါဆိုလွဲနေချောနေရာတွေကိုပြန်တည်ဖို့နိုင်ငံကျွန်တော်စူးစမ်းထားတာကြည့်တယ်အခုကြာခင်မှာလည်းတို့လို့ဖို့နောက်ဆောင်ရွက်ပေးဖို့တို့ညှဉ်းပန်းချက်တွေထုတ်ပေးဖို့ကျွန်တော်ပြောထားပြီးအဲ့တော့မကြခင်မှာသူတို့အကုန်လုံးလုပ်ပေးလိမ့်မယ်နော်တိုက်တင်တဲ့ဟာလေသူတို့လုပ်ပေးနိုင်တယ်အကုန်လုံးပေးပ
ါမလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ဂျွန်လာတရက်နေ့စနေနေ့ကနေစလို့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်ချပိုက်စိတ်တက်ပြီးစာပွေဆန်းစီနေတာမှာတော့မြန်မာအလုပ်သမားယာနဲ့ချီပြီးအများအပြားဖမ်းဆီးခံနေကြရပါတယ်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကတော့အလို့သမားတွေလိုအပ်တဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေရအောင်ဆောင်ရွက်ပေးနေတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အလို့သမားတွေကိုကူညီပေးနိုင်ရေးလည်းစီစဉ်ပေးနေပါတယ်။မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေနဲ့အတူမလေးရှားရောက်မြန်မာတွေရဲ့အရေးလိုက်လံကူညီပေးနေတဲ့ကမ့်တာဝန်ခံတဦးဖြစ်တဲ့ကိုတီဟာမောင်မောင်ကလက်ရှိမလေးရှားရောက်မြန်မာတွေရဲ့အခြေအနေအခုလိုပြောပြပါတယ်
။ပြီးခဲ့တဲ့ First July ကစတာပေါ့နော်။အဲ့မှာတော့1035ဦးပေါ့အဲ့1035ဦးမှာမြန်မာတရားနဲ့နှစ်ဦးပါသွားတယ်တနင်္ဂနွေလုံးတိုင်းတာနဲ့တော့သူလောက်တာပဲအဲကွာလာလမ်ပူမှာလောက်ပြီးကျန်တဲ့နေရာဒီမှာဟိုမလောက်ခွင့်တဲ့နေရာတော့မဟုတ်ဘူးနေရာအနှံ့လောက်နေတာပေါ့ဖြစ်တဲ့နေရာတွေကတော့ construction ဘိုင်းကိုအဓိကထားဝင်နေပေါ့နော်ဆိုတော့ပထမဦးစားပေးသူတို့ဖမ်းနေတာတော့ကျွန်တော်တို့ဒီမှာတော့တွေ့နေတာ construction ကိုအဓိကထားဖမ်းနေတယ်အဖမ်းခံတဲ့လူလက်တလုံးမှာတော့ရုံးနေနဲ့ဘာမှကူညီပေးလို့မရဘူးဆိုတာသူ့နိုင်ငံသူ့ဥပဒေရရှိတဲ့ခါကျတော့ပုံမှန်ဆိုလို့ရှိရင်ဒီမှာအဖမ်းခံကြည့်တယ်ဆိုတာနဲ့တရားရုံးတက်ကြတယ်ပေါ့နော်တရားရုံးတက်ပြီးပြီဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့ပြည်ထံပေါ့3လဆို3လပေါ့နော်3လကြာခံပြီးပြီဆိုလို့ရှိရင်ထိန်းသိမ်းရေးစခန်းကြီးရောက်မှကျွန်တော်တို့တန်ရုံးနေနဲ့တွားရောက်စီစေးရတယ်ပေါ့နော်အခုဤကတ်တွေကလည်းထုတ်ပေးပြီးသွားပြီသူတို့သတ်မှတ်ထားတဲ့ကာလလည်းကုန်ဆုံးသွားပြီဖြစ်တဲ့အတွက်အဲ passport ထုတ်ပေးဖို့အတွက်ကိုအဓိကထားပြီးထုတ်ပေးတာပေါ့ခင်ဗျ
တ ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝါရီလတုန်းကတင်ငင်သားသားအလုပ်သမားတွေအတွက်အလုပ်သမားစပုံတင်ဤကတ်တွေကိုထုတ်ပေးခဲ့ပြီးအဲ့ဒီကတ်လျှောက်ထားခွင့်ကလည်းဇွန်လ3ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇူလိုင်လ10ရက်နေ့ကနေစဖမ်းဆီးမှုတွေလုပ်နေရတာဖြစ်ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးမလေးရှားနဲ့ထိုင်းနိုင်ငံတွေမှာတိုင်းနဲ